ညာရေးဝန်ကြီးဌာနကဝန်ထမ်းတွေကိုနိုင်ငံခြားပညာသင်စုတွေအစည်းအဝေးတွေအတွက်နာမည်တက်ပြီးတော့ဖိုင်နှိမ်နဲ့ဖိတ်ကြားတာကိုစီစစ်ဖို့အတွက်ကိုထုတ်ပြန်ချက်တွေးလိုက်တယ်ရှင်အဲ့ဒါဘာကြောင့်ပါလဲရှင်
ဖိုင်နှိမ်နဲ့ဟုတ်တယ်အခုအဲ့ဒါဟိုနိုင်ငံရေး policy ဖြစ်သွားတာဖိုင်နှိမ်နဲ့ဖိတ်လို့မရဘူး
ပိ
ုင်းနည်းနဲ့ဖိတ်လို့မရပဲနဲ့သူကဘာနဲ့ဖိတ်ရမလဲဆိုဥမာသူ criteria တခုချပေးရမှာပေါ့နော်အဲဘယ်လိုလူမျိုးဖြစ်ရမလဲဆိုတာမျိုးအဲ့လိုမျိုးဟိုအင်းကတော့မောင်ဘသူမဘသူကိုဒီဟာအာပညာသင်စုပေးလို့ခေါ်ပါတယ်ဆိုတာမျိုးအဲ့လိုမျိုးပိုင်းနည်းနဲ့ဘယ် seminar တက်ဖို့ခေါ်ပါတယ်ဆိုတာမျိုးအရင်တော့ဆိုရင်တော့ခွင့်ပြုတယ်ပြီးတော့ခုဒီဆိုလက်ထက်မှာအဲ့ဒါခွင့်မပြုတော့ဘူး
ဟုတ်ကဲ့ဘာဖြစ်လို့မပြောပါလဲရှင်
ခွင့်ပြုတော့ဆိုတာဘာဖြစ်လို့မပြုလဲဆိုတာပိုင်းနည်းနဲ့ဆိုတာအချင်းချင်းတယောက်နဲ့တယောက်ချိတ်ဆက်ထားပြီးတော့ into တယ်တွင်ထုတယ်လို့ခင်လို့နော်အဲ့ဒါကြောင့်အရင်တော့အဲ့ဒါကိုပြန်ပြီးတော့ဟိုစီးကြတာပေါ့သဘောပေါ့ဒါမဲ့မလွတ်တာမဟုတ်ဘူးလွတ်မှာပဲလေဥမာစကြပါစို့ဥမာတချို့ဆိုရင်နိုင်ငံသား professor တွေနဲ့ချိန်ထားတယ်ချိန်ထားပြီးတော့ဒီဘက်ကနေပြီးတော့ကိုယ့်ကိုခေါ်ဖို့အတွက်ကိုလမ်းပြောတယ်လမ်းပြောတော့ရဟုတ်က professor နဲ့ဒီနာမည်နဲ့ပဲခေါ်တယ်ပေါ့နော်ဒါမဲ့ခေါ်တာပါပဲအရင်တော့လည်းဒီလိုပါပဲအဲ့ဒီလူကိုပဲခေါ်လို့ရအောင်သူက criteria ရေးပြီးတော့ဖိတ်လိုက်တာလေအတက်ကဘယ်လောက်ရှိရမလဲဘယ်တက်ကသူကပွဲရရမလဲစသဖြင့်ဒါတွေချောက်ရေးလိုက်တဲ့အခါကျနောက်ဆုံးညာသူစီပဲရောက်တာပါပဲအဓိကကတော့ဘာလဲဆိုတော့အခုကတော့ banking နဲ့ဆိုလောကဒါဟိုသူတို့ခွင့်မပြုမတင်တဲ့လို့ပညာသင်ကော်မတီတို့ပါလို့ကသူကညွန်ကြားချက်ထုတ်တာဖြစ်တဲ့အတွက်သူကတဆင့်ထုတ်လိုက်တာအဆင့်မီပညာဦးပီတနာ
အဲ့ဒါလို့နံပါတ်တက်ပြီးဘိုင်နှိမ့်နဲ့ခေါ်ရရဲ့နောက်ဆက်တွဲအခြေအနေတွေကဘာတွေရှိခဲ့လို့လဲရှင
်တချို့ဟာတွေဘိုင်နှိမ့်နဲ့အဲ့လိုအမျိုးကြီးရှိနေတာတွေရှိခဲ့နိုင်တယ်ရှိခဲ့နေဆိုတာဒါတွေကတော့ကျွန်တော်တို့မသိဘူးလေအပေါ်က policy ကျလာတာဖြစ်တဲ့အတွက်ဒါပေမဲ့တခုကြည့်လာတော့အရင်တော့လည်းဒီလိုပဲလေဥပမာညွန်ချုပ်ကိုဖိတ်ကျင်တယ်ဆိုရင်ဥပမာညွန်ကြားရေးမှုချုပ်ပဲဦးစီးဌာနလို့ရေးလိုက်တာနဲ့အဲ့ဒီညွန်ချုပ်နာမည်ရေးလိုက်ရတယ်လေဥပမာဒူးချုပ်ဆင်းလောက်ကိုဖိတ်ကျင်တယ်ဆိုရင်ဒူးချုပ်ကဥပမာဘယ်လုပ်ငန်းတွေလုပ်နေလဲဒူးချုပ်ကိုဆွတ်ပေးပါလို့ပြောရင်ဥပမာဥပဒုလို့မရေးလဲသူကနောက်ဆုံးကျသူ့စီပဲရောက်တာပါပဲသဘောတရားအတူတူပါပဲအများကြီးဘိုင်နေနဲ့ပို့တယ်ဆိုတဲ့အားတွေကနိုင်ငံသားနဲ့အဲ့လိုချိတ်ထားတယ်ပရော်ဖက်ဆာတွေနဲ့ချိတ်ထားတယ်နောက်တစ်ခါဒီပလိုမတ်ဘတ်တန်အဖွဲ့အစည်းတွေနဲ့ချိတ်ထားတယ်ချိတ်ထားပြီးတော့သူ့ပဲတိတော့သူ့ပဲခေါ်တာပေါ့လေခေါ်တဲ့အခါကျတော့အဲ့လိုမျိုးကြားတဲ့အခါကျတချို့ဟာတွေနည်းနည်းခက်ခဲချိန်ပုံပေါ်ပါတယ
်အဲ့ဒါဆိုရင်ပေါ့နော်နောက်ပိုင်းအစည်းအဝေးတွေပြမပညာသင်စုတွေဖိတ်မယ်ဆိုလို့ရှင်ရောဘယ်လိုပုံစံမျိုးနဲ့ဟိုဖိတ်ကြားခွင့်ပြုမှာလဲရှင
်ဖိတ်မယ်ဆိုရင်ယာရုနဲ့ဖိတ်ပေါ့ယာရုနဲ့ဖိတ် criteria နဲ့ဖိတ်ပေါ့ဥပမာတချို့မှာ offer letter တွေကြားတဲ့အခါကျတော့ဘိုင်နေနဲ့မခေါ်ဘူးလေဥပမာဆိုကြပါစို့ဘယ် area မှာသူအကျွမ်းကျင်တဲ့ဘာလုပ်ငန်းတွေလုပ်နေတဲ့လူအတက်ကတော့ဘယ်လောက်ရှိရမလဲယာရုကတော့ဘယ်ယာရုတဲ့အဆင့်ဟိုမနှိမ့်တဲ့လူဖြစ်ရမလဲစသဖြင့်ဒီလိုမျိုးခေါ်တာမျိုးတွေရှိတယ်လေကြည့်ရဆိုအဲ့ထဲထဲကသူကဟိုတက်ဆိုင်ရာ department နေဝန်ကြီးဌာနတွေကသူ criteria နဲ့ kait တဲ့လူကိုရွေးပြီးတော့တင်ပြရတာပေါ့ဥပဒုပတ်မောင်မသူလို့ရင်းရင်အဲ့လူပဲသူကသွားဒီကြာမှာဖြစ်တဲ့အတွက်အဆင်မပြေဘူးလေ။ဘိုင်နေနဲ့ဖိတ်လို့ရှိရင်မရဘူး။ယာရုနဲ့ဖိတ် criteria တခုခုချပြရတာပေါ့နော်
။
အဲ့ဒါဘယ်လောက်ရှိရမလဲ။ဘယ် graduate ချရမလဲ။အဲ့လိုလူမျိုးကဘာဖြစ်ရမလဲ။စသဖြင့်အဲ့လိုချလိုက်တဲ့အခါကျတော့သူနဲ့ kait တဲ့လူတွေကသူ့ဟာသူရှင်းပြရင်ပေါ့။ရှင်းပြပြီးတော့အဲ့လိုပုံမှန်ကျတော့ဘိုင်နေနဲ့ကျတော့ရှင်းပြကြမလို့တော့လေသူ့ပဲယူရမလို့ဖြစ်နေတာလေ။အ
ဲ့ဒါဆိုတော့နောက်ပိုင်းကျတဲ့ဖိတ်ခေါ်လို့ရှင်တော့ဒီကြက်ကြက်ပြက်ပြက်နဲ့အများဝင်ပြိုင်လို့ရအောင်အဲ့လိုမျိုးဖိတ်ရမယ်။
ဟုတ်တယ်ဟုတ်တယ်။အထူးသဖြင့်တော့ဟိုလိုတယောက်တည်းကိုပဲဟူးပြီးပြီးခေါ်တာမျိုးမဟုတ်ပဲနဲ့ဒီလိုမျိုးရှင်းကြည့်တဲ့လူဘလောက်ရှိလဲရှိတဲ့လူတွေအကုန်လုံးပြိုင်လို့ရအောင်အဲ့လိုပြင်တာ
အဆောဆရာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့